ကနေဒါနိုင်ငံတော်ရွန်တိုမြို့မှာလူတယောက်ကသနတ်နဲ့ပြစ်ခတ်ခဲ့လို့အသက်10နှစ်နဲ့16နှစ်အရွယ်အမျိုးသမီးနှစ်ဦးသေဆုံးပြီးတော့နောက်ထပ်17ယောက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်သနတ်နဲ့ပြစ်ခတ်သူတို့တန်တရာရှိသူဟာတော်ရွန်တိုမြို့ကအသက်29နှစ်အရွယ်ဖိုင်ဇယ်ဟူစိန်ဆိုသူဖြစ်ပြီးတော့အဲ့သနတ်သမားလည်းသေဆုံးသွားတယ်လို့တော်ရွန်တိုရဲတပ်ဖွဲ့ကပြောပ ောက်ဆိုင်တွေနဲ့ကဖေးတွေကိုတနက်နဲ့အချက်20ကနေ30လောက်ထိပြစ်ကတ်ခဲ့တာကိုကြားခဲ့ရတယ်လို့ကိုရိုင်းကြားခဲ့သူတွေကပြောပါတယ်တနသမားနဲ့ပြန်လာပြစ်ခတ်ခဲ့တာတွေရှိခဲ့တဲ့အကြောင်းရတဘော့ကြီးကမောက်ဆောင်တော်ကပြောပါတယ်။ဘာကြောင့်အခုလိုပြစ်ခတ်ခဲ့တာလဲဆိုတာကိုစုံစမ်းစစ်ဆေးသူတွေစုံစမ်းစစ်ဆေးနေကြပြီးတော့ဘာကြောင့်ဖြစ်နိုင်လဲဆိုတာမျိုးတစ်ထစ်ချမဆုံးဖြတ်နိုင်သေးဘူးလို့လည်းသူကပြောပါတယ်။လက်ကင်ဖုန်းတွေနဲ့ရိုက်ထားတဲ့ဗီဒီယိုထဲမှာတော့တကူလုံးနဲ့အောင်ဝတ်ဆင်ထားတဲ့အမျိုးသားကဂရီတောင်းရက်ွက်တဲကစားတောက်ဆိုင်တစ်ခုထက်မနည်းကိုလူသားစင်းညံဘောကနေပြစ်ခတ်ခဲ့တယ်ဆိုတာကိုပြသထားပါတယ်။ရွန်ဒိုမျိုးတော်ဝန်ဂျွန်တိုရီကတော့ဒီမျိုးမှာလူတွေအများပြားကတနတ်တွေကိုအလွယ်တကူရနိုင်တာကြောင့်တနတ်နဲ့ပတ်သက်တဲ့ပြဿနာတွေရှိနေတယ်လို့လည်းသတင်းတော်တွေကပြောပါတယ်။တင့်မကြသေးခင်ကဇက်တိုက်ကြုံခဲ့ရတဲ့ပြစ်ခတ်မှုတွေကြောင့်လည်းဒီမျိုးမှာနောက်ထပ်ရဲတပ်ဖွဲ့ဝင်တွေမကြခင်ရပိုင်းတွေကပဲတုံ့ပြန်ချထားခဲ့တာဖြစ်ပါတယ်ခင်ဗျာ။